အမေရိကန်ဝိုင်နဲ့ဒိန်ကဲမျိုးစုံမြန်မာနိုင်ငံထွက်ကော်ဖီနဲ့ထောပတ်သီးတွေကိုမိတ်ဆက်ကြွေးမွေးရင်းနှစ်နိုင်ငံစားတောက်ကုန်နဲ့စိုက်ပျိုးသီးနှံဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအတွက်အထိတ်မှတ်ပြုကျင်းပတဲ့ပွဲတစ်ခုကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးနေမှာအင်္ဂါနေ့ကကျင်းပခဲ့ပါတယ်မြန်မာနိုင်ငံအတွင်းစိုက်ပျိုးရေးလုပ်ငန်းတွေကိုအမေရိကန်ကအားပေးကူညီနေတဲ့အစီအစဉ်တွေအထူးသဖြင့်ကော်ဖီနဲ့ထောပတ်သီးစိုက်တောင်သူတွေအတွက်အထောက်ပံ့ပေးနေတာတွေကိုမိမောင်းထုတ်ပြတဲ့ပွဲလည်းဖြစ်တယ်လို့အမေရိကန်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးကပြောပါတယ်။ကိုတိုင်သွားရောက်သတင်းယူခဲ့တဲ့မက်ကင်ဖြူထွေးကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံသားတွေကြားထဲမှာကြကြပြက်ပြက်စားသုံးတာမရှိသေးတဲ့အမေရိကန်ဝိုင်းနဲ့ဒင်ကဲမျိုးစုံကိုဒီပွဲမှာမိတ်ဆက်ကျွေးမွေးခဲ့တယ်လို့နိုင်ငံတကာဈေးကွက်ထဲကိုထူဖောက်ဖို့ကြိုးစားနေတဲ့မြန်မာနိုင်ငံကဧကနဲ့တောင်သူတို့ရဲ့ကော်ဖီနဲ့ထောပတ်သီးတွေကိုလည်းဒီပွဲမှာတည်ခင်းပြသခဲ့ပါတယ်။ဒီပွဲနဲ့ပတ်သက်လို့တော့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး Scott Marcier ကအခုလိုပြောပါတယ်
။ Yeah, this was a fun event.
ဒီကောင်းတဲ့အခမ်းအနားတစ်ခုပါ။စားတောက်ကုံတွေစိုက်ပျိုးသီးနှံတွေနဲ့ပတ်သက်ပြီးတော့နိုင်ငံပူးပေါင်းဆောင်ရွက်မှုတွေအတွက်ဆင်နွှဲတဲ့ပွဲပါ။ဆိုလိုတာကတော့ American Wine နဲ့ဒိန်ကဲတွေကိုမြန်မာကုမ္ပဏီတွေကဒီမှာတင်သွင်းရောင်းချနေတာရှိတယ်လို့တချိန်တည်းမှာလည်းမြန်မာနိုင်ငံရဲ့စိုက်ပျိုးရေးလုပ်ငန်းတွေအတွက် American ကကူညီပံ့ပိုးပေးနေတဲ့အစီအစဉ်တွေကိုမိမောင်းထိုးပြခြင်းတာပါ။သူတို့ပြင်ကော်ဖီနဲ့ထောပတ်သီးစိုက်တောင်းသူတွေကိုကူညီပေးနေတာပါ။ဆိုတော့ဒီလိုစားသောက်ကုံနဲ့စိုက်ပျိုးသီးနှံတွေအတွက်ဆင်နွှဲတဲ့ပွဲလို့ပဲဆိုရမှာပါ။
လေယာဉ်စိုက်ပျိုးမှုမှာအခြေခံတဲ့မြန်မာနိုင်ငံကနွမ်းပါတဲ့ကျေးလက်နေပြည်သူတွေအတွက်စားနပ်ရိက္ခာပူလုံစေဖို့ဝင်ငွေတွေတိုးလာစေဖို့နဲ့ကျေးလက်ဒေသဖွံ့ဖြိုးတိုးတက်စေဖို့အတွက်အမေရိကန်ပြည်ထောင်စုကကူညီထောက်ပံ့ပေးနေတဲ့အကြောင်းလဲသံအမတ်ကြီးမာစီယားကပြောပါတယ
်။ Right. Yeah, it's some really good programs that you
American နိုင်ငံတကာဖွံ့ဖြိုးရေး agency USAID ကနေတကယ်ကိုကောင်းမွန်တဲ့အစီအစဉ်တွေနဲ့အကူအညီတွေပေးလာခဲ့တာအခုဆိုရင်နှစ်အနည်းငယ်ရှိနေပါပြီ။မြန်မာလေယာဉ်စိုက်ပျိုးရေးကဏ္ဍအတွက်အထောက်ပံ့တွေကို USAID ကနေတစ်ဆင့်$20,000လောက်ပေးနေပါလေ။ဧကနဲ့လေသမားတွေကော်ဖီနဲ့ထောပတ်သီးစိုက်တောင်းသူတွေကိုအဓိကထားပြီးတော့ကူညီပေးနေပါလေ။တခြားကူညီပေးနေတာတွေအများကြီးရှိပေမဲ့လို့ကော်ဖီနဲ့ထောပတ်သီးကတော့အများဆုံးပံ့ပိုးပေးနေတဲ့အရာနှစ်ခုပါ။ဒီစားတောက်ကုံတွေရဲ့အရေးအသွေးတိုးတက်လာဖို့အပြင်နိုင်ငံကြားတင်ပို့နိုင်တဲ့ဈေးကွက်လည်းရှာဖွေပေးနိုင်ခဲ့ပါလေ။ဒါကြောင့်လဲတောင်းသူတွေရဲ့ဝင်ငွေတွေတိုးလာခဲ့ပါလေ။
အမေရိကန်ရဲ့အခုလိုကူညီတွေကြောင့်ပဲထောပတ်သီးစတင်စိုက်ပျိုးဖြစ်ခဲ့ပြီးတော့အရေးအသွေးပြည့်ဝတဲ့မြန်မာထောပတ်သီးတွေနိုင်ငံသားကိုကြကြပြန့်ပြန့်တင်သွင်းနိုင်ဖို့ကြိုးစားနေတဲ့အကြောင်းရှမ်းပြည်နယ်ဟိုပုံမြို့ကခွန်ထွန်းထွန်းဝင်းကပြောပါတယ်
။အော်ကျွန်တော်တို့ဒီထောပတ်ကိုပေါ့နော်လွန်ခဲ့တဲ့2015-16ကနေစခဲ့တာပေါ့နော်။ဟိုတင်နာကကျထောပတ်တင်နာကကျကျွန်တော်ဒီ Win Rock က Farmer to Farmer Program ကနေဟိုကျွန်တော်နည်းပညာတွေဟိုဂိမ်းဆက်တွေမျိုးရွေးချယ်တာတွေအဲမျိုးကောင်းမျိုးတန်ရွေးချယ်တာတွေပေါ့နော်အဲ့ကနေတော့ဒီ farmer to farmer program အဲ့ဒီဝင်တော့အကူအညီနဲ့ကျွန်တော်စခဲ့တာပေါ့နော်အခုဆိုရင်ကျွန်တော်ရှေ့ကိုတော်တော်လေးကိုရောက်နေပ
ါဒီပွဲမှာအမေရိကန်ဒိန်ကဲမျိုးစုံကိုလာရောက်မိတ်ဆက်ပေးခဲ့တဲ့ကယ်လီဖိုးနီးယားနိုးနယ်နိုးထွက်ပစ္စည်းလုပ်ငန်းကကိုစလဲမစ်ထီရာဝီအန်ကူဝါရကွန်ကတော့အမေရိကန်ဒိန်ကဲတွေရဲ့အရသာနဲ့အာဟာရဖြစ်မှုကိုမြန်မာတွေပုံမသိရှိလာပြီးတော့စားသုံးသူတွေပိုများလာဖို့မျှော်လင့်တယ်လို့ပြောပါတယ်
It's this thick amazing food. အားရတဲ့အများကြီးပါသလိုပုံစံမျိုးစုံနဲ့လည်းစားလို့ရပါတယ်။ဟင်းနဲ့ထက်ချက်လို့ရသလိုသူ့ကြီးပဲလည်းစားနိုင်ပါတယ်။ Wine ဒါမှမဟုတ်ဘီယာနဲ့တွဲပြီးသုံးဆောင်နိုင်သလိုအသီးကျောက်တွေအစိတ်အနှံတွေနဲ့လည်းတွဲစားလို့ရပါတယ်။စပစ်သီးပန်းသီးနဲ့စပစ်ချောက်လိုအသီးနှံတွေနဲ့လည်းတွဲဖက်စားသုံးနိုင်ပါတယ်။ကိုကြိုက်တဲ့ပုံစံနဲ့စားလို့ရသလိုအရသာရှိရှိစားတော့နိုင်ပါတယ
်အမေရိကန်တန်မဲ့ကြီးရဲ့နေအိမ်မှာကျင်းပတဲ့စားတော့ကုန်တဲ့စိုက်ပျိုးသီးနှံဆိုင်ရာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုအထိမ်းအမှတ်ပွဲမှာအမေရိကန်ဒိန်ကဲမျိုးစုံအပြင်အမေရိကန်ထုတ်ဝိုင်းမျိုးစုံကိုလည်းမြန်မာနိုင်ငံအတွင်းမှာဖြန့်ဖြူးရောင်းချနေကြတဲ့ကုမ္ပဏီတွေအသီးသီးကလာရောက်တည်ခင်းမိတ်ဆက်ခဲ့ကြတာပါဒီပွဲကိုတော့အမေရိကန်တန်မဲ့ကြီးနဲ့အတူတန်ယုံအစ်မြင့်အရာရှိတွေမြန်မာနိုင်ငံအတွင်းကစိုက်ပျိုးရေးနဲ့စီးပွားရေးလုပ်ငန်းရှင်တွေတက်ရောက်အားပေးခဲ့